ပြည်ထောင်စုလွှတ်တော်အနေနဲ့အခြေမြင့်ရှိတဲ့ဝေဖန်မှုတွေကိုတုံ့ပြန်နေဖို့မလိုအပ်ဘဲလွှတ်တော်တွေမှာလုပ်ရမယ့်ကိစ္စတွေအထမြောက်အောင်မြင်ဖို့ကသာအလုံးနဲ့တက်တည်ပြရမှာဖြစ်တဲ့အကြောင်းသုံးသပ်သူတချို့ကဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း Facebook လူမှုကွန်ရက်တချို့မှာဒီနေပြည်တော်လွှတ်တော်အတွင်းနိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီတွေနဲ့သင်တန်းတွေပေးနေတဲ့အပေါ်ထင်ရောက်ထင်မှားဖြစ်အောင်တိုက်တွန်းရေးသားချက်တွေနဲ့ပတ်သက်လို့အပြောင်းလဲကာလမှာပြုသဘောမဆောင်တဲ့ရေးသားမှုမျိုးတွေမလုပ်ကြဖို့ပြည်ထောင်စုလွှတ်တော်ကမနေ့ကကြေညာချက်ထုတ်ပြန်လိုက်တဲ့အပေါ်မှာအခုလိုသုံးသပ်ပြောဆိုခဲ့တာဖြစ်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်အစုံကိုပြောပြပေးပါမယ်ရှင်။
ဖေဖော်ဝါရီလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ပြည်ထောင်စုလွှတ်တော်ရဲ့ကြေညာချက်မှာလွှတ်တော်ဆိုင်ရာလုပ်ငန်းတွေအတွက်ကုလသမဂ္ဂဖွံ့ဖြိုးရေးအစည်းအဝေး UNDP နိုင်ငံတကာပါလီမန်များအဖွဲ့ IPU အပါအဝင်အခြားနိုင်ငံတကာမိတ်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တာဟာပထမအကြိမ်လွှတ်တော်သက်တမ်းကာလကလေးကဖြစ်တယ်လို့ဖော်ပြထားပါတယ်။ပြည်ထောင်စုလွှတ်တော်မှာဖေဖော်ဝါရီလ19ရက်နေ့အထိကျင်းပနေတဲ့နိုင်ငံတကာလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးပွဲတွေဟာမြန်မာလွှတ်တော်ကိုယ်စားလှယ်တွေအတွက်နိုင်ငံတကာလွှတ်တော်လုပ်ငန်းဆိုင်ရာအတွေ့အကြုံတွေလေ့လာသိရှိခွင့်ရအောင်ရည်ရွယ်ပြုလုပ်တာဖြစ်တယ်လို့ရေးသားထားပါတယ်။ဒါအပြင်အခုကျင်းပနေတဲ့ဆွေးနွေးပွဲသင်တန်းတွေဟာလွှတ်တော်ရဲ့လုံထုံးလုံနီးဥပဒေနဲ့အညီဆောင်ရွက်နေကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ Facebook လူမှုကွန်ရက်အချို့မှာတော့အခုလိုလွှတ်တော်တွင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ကျင်းပနေတဲ့သင်တန်းတွေကိုဝေဖန်တိုက်ခိုက်ရေးသားခဲ့တာတွေကြောင့်အများပြည်သူထင်အောင်ထင်မှားဖြစ်မှာစိုးရိမ်နေတဲ့အတွက်ကြေညာချက်ထုတ်ပြန်တာဖြစ်တယ်လို့ဆိုပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့တာဝန်လွှဲပြောင်းရေးချောမွေ့စေဖို့အလေးထားလှုပ်ဆောင်နေချိန်မှာမလိုလားအပ်တဲ့အပြုသဘောမဆောင်တဲ့ရေးသားဖော်ပြချက်တွေကြောင့်ဒီအခြေအနေတွေကိုအထိအခိုက်မခံနိုင်တဲ့အပေါ်အခုလိုကြေညာချက်ထုတ်ပြန်တာဖြစ်ကြောင်း NLD ရဲ့လွှတ်တော်ကိုယ်စားလှယ်များစွမ်းရည်မြင့်တင်ရေးတာဝန်ခံကိုမျိုးရန်အောင်သိန်းက VOE ကိုပြောပါတယ်
။ကျွန်တော်မြင်တာကတော့ကျွန်တော်ဖြစ်ခဲ့တဲ့နော်အလိုဖွဲ့ချက်ကိုအစရိဆိုင်ဒုက္ခရှိတောင်းနေတဲ့ဖွဲ့လေးရှိတယ်။နော်နောက်တစ်ခုကတော့သစ္စာဖွဲ့လက်သက်မွေးချနေစားတဲ့ဖွဲ့လေးရှိတယ်။အဲ့ဒီဖွဲ့ကြီးကအမှဆိုရင်မြန်မာနိုင်ငံတစ်ခုရပါလီမန်ကနေယူတော့ဒီကဲဟောင်းရတာဟောပြောတော့မြန်မာနိုင်ငံကမွတ်စလင်ဟောင်းတွေပေါ်ဆိုတဲ့ကိစ္စလို့ရင်းစစ်သားတွေကြောင့်တွေ့ရတယ်။လုံးဝပြတော်မစအောင်စစ်သားမှုတွေရ။နော်ပြီးတော့ကျောင်းသမားဖြစ်စီရလဲကျွန်တော်တွေ့ရတယ်။ဒီအချိန်မှာတိုင်းပြည်ဒီနေအင်ဂျင်အောင်ဘုကဝိုင်းဝန်းကျူစားနေတဲ့အချိန်မှာဒီတို့တော့အကြောင်းကိစ္စနဲ့မှဖြစ်စဉ်ကိုအစောကျောင်းမှခံနိုင်ဘူးဒီအခြေခံခံနိုင်တယ်။ဒါကြောင့်မို့ဒီကျေရချုပ်ကျေရအောင်နေပါလေ။
မြန်မာနိုင်ငံရေးသုံးသပ်နေသူတွေကတော့ပြည်ထောင်စုလွှတ်တော်အနေနဲ့အခြေအမြင့်မရှိတဲ့ဝေဖန်ရေးသားချက်တွေကိုအရေးတူလုပ်ပြီးတုံ့ပြန်နေမယ့်အစားလွှတ်တော်တွင်လုပ်ငန်းတွေအောင်မြင်ရေးအလုံးနဲ့ပတ်သက်ပြဖို့ပဲလိုအပ်တယ်လို့ပြောပါတယ်။အခုလိုလိုက်ပြီးတော့တုံ့ပြန်နေမယ်ဆိုရင်လွှတ်တော်အတွက်အလုတ်ပိုးပြီးများလာတာပဲရှိမယ်လို့မြင်ကြောင်းမြန်မာနိုင်ငံရေးသုံးသပ်သူဦးအောင်သူငင်းကပြောပါတယ
်။ကျွန်တော်မြင်ရတဲ့ဒီလောက်ကြီးဟိုတုံ့ပြန်ရမလို့ရတယ်ကျွန်တော်သူတစ်ချက်ဝေဖန်ကြရဆိုတာကျွန်တော်ကြည့်နေတာကြီးပါဒီဆိုကဒါမို့လေအချမ်းလူတွေရတယ်မှာပြောနေတယ်အပြည့်ရှိပါလေဒါအဲ့တော့တော်တော်ရဲ့လုပ်ငန်းတကယ်ဟုတ်မဟုတ်တကယ်ရှိလို့ဖြစ်ပါတော့ဒါကြောင့်ရတော့ကျွန်တော်မြင်တာကတော့ဒီတော့ပြောဒီချက်ပို့ပြီးတော့အလုပ်လုပ်ကြပါမယ်ဟုတ်ပြီကြတော့လို့ရပါတယ်တော်ရဲ့လုပ်ငန်းတွေတကယ်အလုပ်ချင်းမဖြစ်ပါတော့ဒါကအလုပ်နဲ့ပဲပြည့်ကြအောင်
အခုလိုပြည်ထောင်စုလွှတ်တော်တွင်နိုင်ငံတကာအစီအစဉ်နဲ့တင်နန်းပေးနေတာတွေဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်တဲ့ဖွဲ့စည်းပုံခြေခံဥပဒေနဲ့ညှိတဲ့စသဖြင့်အများပြည်သူထင်အောင်ထင်မှားဖြစ်အောင်လူမှုကွန်ရက်တွေမှာတိုက်ခိုက်ရေးသားသူတွေဟာပြုပြင်ပြောင်းလဲရေးကိုမလိုလားသူတွေအစိုးမြင်သူတွေဖြစ်တယ်လို့အတွင်းအခြေအနေသိသူတွေကပြောပါတယ်ရှင်